ဟက်စ်ဘောလာပြောက်ကြားတွေဟာဟိုင်ဖာမြို့အပါအဝင်အစ္စရေးမြောက်ဘက်ခြမ်းနယ်ကိုရော့ကက်တွေနဲ့တပြိုင်တည်းပြင်းပြင်းထန်ထန်ပစ်ခတ်ခဲ့တာကြောင့်လူစက်ကိုဦးထက်မင်းနဲ့တန်ရာရခဲ့ပါတယ်။လက်မနွန်တောင်ပိုင်းမှာအစ္စရေးဘက်ကမြေပြင်စစ်ဆင်ရေးတွေပိုတိုးပြုတ်လို့မဲဆိုတဲ့မှန်းဆချက်တွေထွက်ပေါ်နေတော့အစ္စရေးတိုက်လေယာဉ်တွေဟာလက်မနွန်တောင်ပိုင်းကရပ်သားတွေကိုအဲ့ဒီ ਨੇ ਗੀਤਾ ਪੀਪੂ ਠਾਰੇ ਅਟਾਈ ਚਮਾਗਾ ਵੇ ਚਿੰਪ ਜਾ ਪਾਵੇ လွန်ခဲ့တဲ့ဆယ်ရက်ကစပြီးရန်ဆောင်မှုတွေဖြစ်လာပြီးကြတဲ့အခါဟက်စ်ဘိုလာပြုတ်ကြားတွေအနှစ်သက်ဆုံးပြတ်မှတ်ဖြစ်တဲ့အစ္စရေးမြောက်ပိုင်းမှာဒီအုတ်အော်ဆွဲတန်တွေပောက်ကွဲတန်တွေဟာကြားနေကြအတန်တွေဖြစ်နေပါပြီဒီကနေ့မှာတော့ဟာယူရှာ၅လုံးလောက်ဟာဟိုင်ဖာမြို့ကိုထိမှန်ခဲ့တယ်လို့တခြားရော့ကက်တွေဟာလည်းဆာဖတ်နဲ့ဂါလီလီပင်လယ်တဝိုက်အပါအဝင်အစ္စရေးမြောက်ဘက်ခြ ကျွန်တော်တို့ကနေထွက်ခွာဖို့သတိပေးထားတဲ့ဆရာရက်တွေကိုလင်းရင်မြန်မာကနေကြေချခဲ့ပါတယ်။ဒါပြင်လက်ပနော်မှာမြေပြင်စစ်စင်ရေးတွေတိုးချဲ့လုံမဲ့မှန်းဆချက်တွေပေါ်ထွက်နေတော့မှာပဲအစ္စရေးဟာအရန်တပ်ဖွဲ့ဝင်အင်အား
We've instructed the army to complete the operation, to do it as focused as possible, to hurt military or
infrastructure. ကူညီပံ့ပိုးပေးနေတဲ့အခြေခံအစားအဦးတွေကိုအထည်နာအောင်အာရုံစိုက်ပြီးတိုက်နိုင်သမျှလှုပ်ဆောင်ဖို့ကျွန်တော်တို့ရဲ့စစ်တပ်ကိုညွှန်ကြားထားပါတယ်။အရသာတွေတိုက်ခိုက်မှုနည်းနိုင်သမျှနည်းအောင်ကျွန်တော်တို့အထောက်နိုင်ဆုံးကြိုးစားမှာဖြစ်ပါတယ်။
လက်နောက်နိုင်ငံမှာတော့အရတအများစုအပါဝင်လူပေါင်း300ကျော်တိစုံခဲ့ပါတယ်။အဲ့ဒီထဲထဲမှာတော့ခလင်းငယ်များပြားလဲပါဝင်ပါတယ်။လူပေါင်း9သိန်းအုပ်ပြည်အင်ပြည်ကစင်ကရားဖြစ်ခဲ့ရပြီးလူသားချင်းစာနာထောက်ထားရမယ်ဘေးဒုက္ခဆိုင်နိုင်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောကြပါတယ်။အစ္စရေးဘက်မှာတော့ခုထိလူ300ကျော်တိစုံသွားပါပြီ။လက်နောက်သမရက
အမြန်ဆုံးအပြစ်ခတ်ရက်ဆဲဖို့လို့တောင်းဆိုနေပေမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့တခြားနိုင်ငံတွေကရန်ဆောင်မှုတွေရပ်တက်မဲ့အရေးအယောင်မရှိသေးဘူးလို့ပြောဆိုနေကြပါတယ်။ဒီတော့ကမှပဲအမေရိကန်နိုင်ငံသားရေးဝန်ကြီးကော်နိုလီဇာရိုက်စာအရှိလေပိုင်းဒေတာကိုရှေ့သတင်းပတ်ကြရင်တွားရောက်မှာဖြစ်ပေမဲ့အစ္စရေးဟာသူ့ကိုယ်သူကာကွယ်ခွင့်ရှိတာကြောင့်အပြစ်ခတ်ရက်ဆဲရေးကိုတ
ွေးစစ်သားနှစ်ဦးကိုပြန်လွှတ်ပေးမှာမဟုတ်ဘူးလို့ပြောပါတယ်။ဒီတော့တွင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန်ကလုံခြုံရေးကောင်စီမှမနေ့ကစကားပြောရင်းနေဆက်ကျော်တိုက်ခိုက်ပြီးအစ္စရေးစစ်သားနှစ်ယောက်ကိုပြန်ပြီးဆွဲခဲ့တဲ့ဟစ်ဘိုလာပျောက်ကြားတွေကိုအပြစ်တင်လိုက်ခါအစ္စရေးဘက်ကစစ်ရေးနဲ့တုံ့ပြန်မှုဟာအင်အားအလွန်အကျွံဖြစ်တယ်လို့ဝေဖန်လိုက်ကြပါရှင်။